ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား၄ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီစီးရဲတင်းမာမှုတွေအတွင်မှာတော့စစ်ကောင်စီရဲ့ရှေ့တန်းစခန်းကလုံခြုံရေးအဖွဲ့ဝင်တချို့ CDF အဖွဲ့နဲ့ပူးပေါင်းလာတယ်လို့ကာကွယ်ရေးခေါင်းဆောင်တွေကပြောပါတယ်။စကိုင်းတိုင်းတမူးမြို့နယ်မှာလည်းတမူးလုံခြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားအိန္ဒိယနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့စကိုင်းတိုင်းသမူးမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။ပြီးခဲ့တဲ့တောက်ကြံနေ့ကနေမနေ့ကတနင်္ဂနွေနေ့ထိချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF ဖွဲ့တွေရှိတဲ့မင်းတပ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်ဘက်ကနေထိုးစစ်ဆင်ခဲ့လို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေး CDF ဖွဲ့ခေါင်းဆောင်သူကပြောပါတယ်
။ခုလောလောဆယ်မှာကျွန်တော်တို့မင်းတပ်ကိုစစ်ကြောင်း6အောင်လို့လာတယ်လို့ကျွန်တော်တို့ကြားတယ်။အဲ့ဒီမှာမှဒီမြောက်ပိုင်းဌာနချုပ်ရှိတဲ့နေရာဖြတ်ဒီမှာတိုက်ပွဲတော်တော်ပြင်းထန်ပါပဲ။ကျွန်တော်တို့ချုပ်ခံရတယ်ကျွန်တော်တို့စုပ်ပေးနေရတယ်။စစ်တပ်ကရန်ချောင်းတိုက်ပွဲရှိတယ်။နောက်လေးအင်စုတိုက်ပွဲရှိမယ်။ရှေးအောင်သာတိုက်ပွဲရှိမယ်။နောက်တောင်ပိုင်းချမ်းမှာတော့ကျွန်တော်တို့မင်းတပ်ဒူဘီနောက်ကျောင်းတိုင်းဆင်းလာတဲ့စကားစနဲ့တို့ရဲဘော်တွေနဲ့ချစ်ချင်းမှုရှိတယ်
သာပြင်ပြီးခဲ့တဲ့စနေနေ့မှာမင်းလာမြို့နယ်ကစစ်ကောင်စီအဖွဲ့ရဲ့မကွေးအိမ်နူးမြို့လုံခြုံရေးစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုပ်ဆောင်ရမှာစခန်းနေတပ်ဖွဲ့တချို့စီတဲ့အဖွဲ့တွေနဲ့ပူးပေါင်းလာတယ်လို့စီတဲ့အဖွဲ့ခေါင်းဆောင်ကပဲဆက်ပြောပါတယ
်။ဝန်စီနဲ့ဆိုတော့ကျွန်တော်လုံတော့သူတို့ကလည်းCDM လို့ဖို့စီစဉ်ရှိတယ်ဆိုတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ကြတယ်။ဥယေကတော့ရဲနဲ့ဒီစီစားကားကနဲ့ဆိုရင်ခုနှစ်ဦးလောက်ပါပဲ။စကမ်းမှာလူက12ဦးလောက်ရှိတယ်။အဲ12ဦးထဲက4ဦးခပြေးတယ်လို့ကျွန်တော်သိရတယ်။အခုကျွန်တော်တို့ရဲဘော်တွေနဲ့ပူးပေါင်းသွားတာခုနှစ်ဦးလောက်ရှိတယ်
။ပူးပေါင်းလာတဲ့ခုနှစ်ဦးထဲမှာစစ်တပ်ရာရှိတူနဲ့ရဲရာရှိတူပါဝင်ပြီးလက်နက်အင်အားဘလောက်နဲ့ပူးပေါင်းလာတယ်ဆိုတော့စီရဲဖွဲ့ခေါင်းဆောင်ကပြောဆိုခြင်းမရှိခဲ့ပါဘူး။မကွေအိမ်နူးမြို့ဟာမင်းတပ်မြို့ကနေမိုင်90ခန့်ကွာဝေးပြီးဇောကံဘလက်ပလက်ဝဆက်တွေတဲ့လမ်းမှာတည်ရှိနေပါတယ်။ဒါအပြင်ဒီကနေ့မှာကံဘလက်ဘက်ကလည်းစစ်ကောင်စီတပ်ဖွဲ့စစ်ကြောင်းတစ်ခုမင်းတပ်ဘက်ကိုအင်အားဖြည့်ဖို့စစ်ချီလာပြီးဖြစ်လို့စိုက်ပွဲဆက်လက်ပြင်းထန်မဲ့အလားအလာရှိဦးမယ်လို့သူကပြောပါတယ်။မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးတော့ချင်းကာကွယ်ရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားစိုက်ပွဲဆက်တင်ပြပွားခဲ့တာပါ။ဆိုလာ20ရက်နေ့ကစလို့မင်းတပ် CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာယာယီပြစ်ခတ်ရဆဲခဲ့ပြီးဇူလိုင်လ23လောက်မှာတိုက်ပွဲတစ်ပတ်ဖြစ်ပွားလာခဲ့ပါတယ်။စစ်ရေးပဋိပက္ခတွင်မင်းတပ်မျိုးပေါ်နဲ့ကြေးရွာတွေကစစ်ပေးချောင်ဥယျာဉ်တောင်းကျော်ဟာတောတောင်တွေထဲထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့စစ်ရေးတင်းမာနေစဲစကိုင်းတိုင်းတမူးမြို့နယ်မှာလည်းဇူလိုင်လ24ရက်နေ့ကတမူးလုံခြုံရေးဖွဲ့ DSG နဲ့စစ်တပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမူး DSG ဖွဲ့ဝင်သူကပြောပါတယ်
။ချစ်ကောင်စီနဲ့သူစောစစ်ဖွဲ့ကညီပြီးတော့မှငယ်မီသွားရှင်းလင်းတာအဲ့မှာတမူး Security Group နဲ့စိတ်တိုက်ပြီးလို့အဲ့မှာပြစ်ချခကြတာတမူးနဲ့အိန္ဒိယနဲ့ဆက်တော်တယ်မှာပြစ်ခကြတာမှာတော့ချစ်ကောင်စီကကိုဦးချသွားတယ်ကတဲ့တယောက်လည်းပါတယ် DSG သက်သာတော့မကြဘူး
ဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က၉ယောက်ကြာဆုံးခဲ့တယ်လို့သမူးလုံခြုံရေးဖွဲ့ဘက်ကသတင်းထုတ်ပြန်ထားသလို VOA အနေနဲ့တိကျသိမပြုနိုင်သေးပါဘူး။မင်းတပ်နဲ့သမူးတိုက်ပွဲရှင်တွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။သမူးမြို့နယ်မှာပြီးခဲ့တဲ့ဧပြီလကတည်းကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေသလိုဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းချောင်းနေမှုတွေလည်းရှိနေပါတယ်။စစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့ဒေသခံကာကွယ်ရေးဖွဲ့တွေနဲ့တိုက်ပွဲကြောင်ဒေသခံပြည်သူ 39,000 ကျော်နေရဆော့ခွာထွက်ပြေးခဲ့ရကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်စစ်ကောင်စီပြန်ကြားရေးဌာနကပေးပို့တဲ့တုံ့ပြန်ချက်ထဲမှာတော့မင်းတပ်မြို့နယ်အတွင်းမကွီအိမ်နူးစခန်းမှာလုံခြုံရေးချထားတဲ့စစ်တပ်နဲ့ရဲ6ဦးဇူလိုင်လ22ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာစီဒီအန်လုံနေတဲ့ရဲတပ်ကြက်ကြီးတဦးဦးဆောင်တဲ့လူ50ခန်းကမကွီအိမ်ကြီးစခန်းကိုဝိုင်းပြီးတော့လက်နက်ချဖို့ညှိနှိုင်းခဲ့တယ်လို့ဆိုပါတယ်စခန်းကလုံခြုံရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလက်မခံခဲ့ပေမဲ့လုံခြုံရေးကိစ္စဆောင်ရွက်နေချိန်မှာပဲဇူလိုင်လ23ရက်နေ့ညနေ3:00ကနေစလို့သူတို့နဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ရပါတယ်လို့စစ်ကောင်စီပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်